လူပေါင်းသစ်ဒီမိုကရက်တစ်ပါတီမတရားအသိအဖြစ်သတ်မှတ်ခံထားမှုကိုပယ်ဖျက်ရေးနဲ့မြန်မာပြည်တွင်လူပေါင်းသစ်ပါတီပြန်လည်အခြေချရေးတို့ကိုဒီကနေ့ဆွေးနွေးပွဲမှာအဓိကထားဆွေးနွေးခဲ့တယ်လို့ပါတီအထွေထွေအတွင်းရေးမှူးဦးငွေလင်းကအခုလိုပြောပါတယ
်အဓိကကကျွန်တော်ပါတီအနေနဲ့ကိုယ်စိတ်ကရှိစွာတိုင်းပြည်တွေကိုပြန်ပြီးတော့မှပြည်သူ့အလုပ်ချေးကျူးတဲ့ဒီမိုကရေစီလုပ်ငန်းတွေမှာကျွန်တော်ပါဝင်ဆောင်ရွက်ခွင့်ပေါ့ဗျာအဲ့ဒီဥစ္စာကိုကျွန်တော်တောင်းဆိုတယ်နောက်ပြီးတော့မှကျွန်တော်ပါတီကိုတရားမဝင်ပါတီဖြစ်သူတို့ကြီးညာထားတာကျွန်တော်ပါတီကောင်းဆောင်တွေကိုဆွဆွဲထားတဲ့ကိစ္စတွေကိုသူတို့ကပြဖြစ်ပြီးကျွန်တော်တို့ဒီကိစ္စကိုတောင်းဆိုတော့အဲ့ဒါတွေနဲ့ပတ်သက်ရင်သူတို့ကဒီကိစ္စတွေကဆောင်ရွက်ပြီးလို့သူတို့ဖြစ်နိုင်ပါတယ်ပေါ့ဗျာမတရားတဲ့ကြီးညာထားတဲ့ဥစ္စာကိုပြဖြစ်ပြီးလို့
လူပေါင်းတဲ့အနေနဲ့သမရဦးသိန်းစိန်ထံမိမိတို့လှုပ်ချင်တာတွေကိုစာရေးသားဖို့ဝင်းကြီးဦးအောင်မင်းကပြောဆိုတာကြောင့်လူပေါင်းတဲ့ပါတီအနေနဲ့စာအမြန်ဆုံးရေးပြီးဝင်းကြီးဦးအောင်မင်းနဲ့အတူတခါတည်းပေးလိုက်ဖို့ဆုံးဖြတ်ထားကြောင်းနဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကလည်းလူပေါင်းသစ်ပါတီကိုကြိုးဆိုကြောင်းပြောဆိုတယ်လို့ဦးငွေလင်းကပြောပါတယ်။လူပေါင်းသစ်ပါတီအနေနဲ့ဒီမိုကရေစီပြောင်းလဲတွေကိုလူထုတွေနဲ့အတူပြည်ပြည်ပြင်းဆောင်ရွက်သွားမယ်လို့လည်းဦးငွေလင်းကဆက်ပြောပါတယ်
။ဒီနေ့ခြေလီမှာတိုင်းပြည်ကစိတ်ကိုအခက်အခဲတွေနဲ့ကျဉ်းဆိုင်နေရတော့မယ်။နောက်ပြီးတော့မှအပြောင်းလဲတွေလည်းပုံပုံပြတော့မှပြည်ပြင်းနဲ့ဒီမိုကရေစီပြီးကြတဲ့အပြောင်းလဲတွေဖြစ်သွားစေချင်တယ်။အဲ့လိုဖြစ်ဖို့ဆိုလို့ရှိရင်လူထုကိုအလုပ်ချေးပြုရင်းနဲ့လူထုနဲ့အတူချက်တည်ရင်းနဲ့အဲ့ဒီကိစ္စအနေနဲ့မှကျွန်တော်တို့ပါတီခြေထဲဝင်ဝင်ဆောင်ရွက်ချင်တယ်။ကျွန်တော်ကလူထုကြားမှာပြန်နေမှ OPPP ကြီးနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ပါတီကယုံကြည်တဲ့အတွက်ဒီကိစ္စကိုကျွန်တော်တက်နိုင်ဆုံးပေါ့နော်။မြန်မြန်ဆန်ဆန်ဖြစ်မြောက်အောင်ကျွန်တော်ဘက်ကလည်းဆောင်ရွက်တဲ့ကိစ္စတွေကိုကိုယ်တိုင်ကရှိစွာပဲဆောင်ရွက်သွားမယ်လို့ကျွန်တော်တို့ဖိုက်ဆက်ထားပါတယ
်။ဆွေးနွေးပွဲကိုမြန်မာအစိုးရဘက်ကမိရထားဝင်ကြီးဦးအောင်မင်း၊လူဝင်မှုကြီးကြပ်ရေးဝင်ကြီးဌာနဝင်ကြီးဦးခင်ကြီး၊ထိုင်းနိုင်ငံဆိုင်ရာမြန်မာတာအမတ်ကြီးဦးတင်ဝင်းတို့တက်ရောက်ပြီးလူပေါင်းသစ်ဒီမိုကရက်တစ်ပါတီကဥက္ကဋ္ဌဦးအောင်မိုးစောထွေထွေးမှုဦးငွေလင်းဘိုးဦးဆောင်ကော်မတီတွေဖြစ်ကြတဲ့ဦးစောစောထွန်းနဲ့ဦးတိုးတိုးထွန်းတို့တက်ရောက်ခဲ့ကြကြောင်းသိရပါတယ်ခင်ဗျာ။